ိုင်ငံတော်အတံပင်ခံတော်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အမှုတွေထဲကတမရဥွင့်မြင့်တဲ့အမှုတွေတူတဲ့အမှုတွေကိုရပ်ပေါင်း180အတွင်းအပြည့်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်ဒီနေ့ဇွန်လ29ရက်နေ့ပြည်တော်မှာပြုလုပ်တဲ့စစ်ဆေးကြနာမှုအတွင်းပုံမှန် 905 ခါခွေးနဲ့ဆွဲချက်တင်ထားတဲ့အမှုတွေတရားလိုဘက်ကတင်ပြတဲ့တက်သေးတွေကိုဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကန့်ကွက်ပေမဲ့တရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံသွားဖို့ပြင်ဆင်နေပါတယ်အခုလိုနောက်နေမှုတွေရှိနေတဲ့အခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူတွေကပြောပြမှာပါခင်ဗျာ
အများပြည်သူတည်ငြိမ်အေးချမ်းမှုဖြစ်ပြအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှ905ခခွေချိုးဖောက်မှုနဲ့အမှုတရွဲတဲ့တရားစွဲဆိုခံထားတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်လို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇွန်လ29ရက်နေ့မှာဆက်လက်စစ်ဆေးပါတယ်ဒီအမှုအတွက်တရားလိုတွေဘက်ကတင်ပြတဲ့သက်တေတွေကိုတရားသူကြီးကလက်ခံလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးသမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုဖမ်းဆီးထားစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတက်တဲ့အဖြစ်တရားလိုဘက်ကတင်ပြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာသမ္မတဦးဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲတက်တဲ့အဖြစ်တရားသူကြီးကလက်ခံလိုက်တာကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကသဘောမတူတဲ့အတွက်အထက်တရားရုံးမှာတင်ပြအယူခံဝင်ဖို့ပြင်ဆင်နေပြီလို့ရှေ့နေဒေါ်ဆန်းမာလာညွန်းက VOE မြန်မာပိုင်းကိုပြောပါတယ
်။အမှုကတော့ဒီနေ့ငါခကိုရတော့ဟိုသူတို့တက်တဲ့ဟာကိုတစ်ဖက်ကတွင်တာလေ။အရင်ကဘက်ကတွင်တာကိုတရားရုံးကလက်ခံလိုက်တယ်လေ။အဲ့ဒီအမိန့်ပေါ်မှာအမားတို့ကဟိုအယူခံဟိုခရိုင်ရုံးတက်တယ်လို့အမားတို့ကပြောတယ
်။အခုလိုအထက်တရားရုံးကိုတက်ဖို့အခြေအနေဖြစ်လာတာကြောင့်ဒီအမှုကိုရက်ပေါင်း180အတွင်းအပြည့်ပြည့်ဆင့်နိုင်ဖို့ခက်ခဲသွားတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကိုဥဆောင်သူရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ဟိုတက်မှတ်တဲ့ရက်အတွင်းမှာတော့မဖြစ်နိုင်တော့ကြည့်ပါဗျာ။ဈာထဲမှာပြတ်တာလေးပေါ့နော်။ငါးရငါခါကိုဆိုလို့ရှိရင်တက်မယ်နော်။အဲ့လိုလေဟိုမှာကျွန်တော်ကျဆက်တယ်ရေးဦးမယ်မလားကိစ္စကဘာပေါ်တက်ဆက်စီအဲ့လိုဘောရရည်ဆိုရင်ဒီကအနည်းဆုံးတော့နှစ်ပတ်လောက်ကွာတော့။
မနေ့ကစစ်ဆေးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှ69ကိုချိုးပေါက်တယ်ဆိုတဲ့အမှုမှာလည်းဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကပြန်လည်မေးတာတွေကိုတရားလိုဘက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းဝင်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိနေပါတယ်။ဒေါန်ဆန်းစုကြည်အပေါ်နောက်ထပ်စွဲဆိုထားတဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှ25နဲ့စွဲတဲ့အမှုအတွက်လည်းဒီကနေ့နေပြည်တော်တည်ထောင်တရားရုံးမှာစစ်ဆေးကြနာခဲ့ပါတယ်။ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှင်းလင်းတွေကပြောပါတယ်။အမှုစုစုပေါင်း9မှုနဲ့တရားစွဲဆိုခံနေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတွေကိုရက်ပေါင်း180အတွင်းတစ်ခုစီအပြည့်အစုံစစ်ဆေးဖို့တရားသူကြီးကသဘောတူလက်ခံထားတာပါ။ဒါပေမဲ့လည်းအထက်တရားရုံးတက်ရမယ့်အခြေအနေဖြစ်လာပါတယ်။ရှင်းနေရဘက်ကတော့တရားပြန်ရဲ့အခွင့်အရေးအရခုခံခြေပါခွင့်အယူခံဝင်ခွင့်ရသလောက်အထိလှုပ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်
။ဟုတ်ကဲ့အခွင့်အရေးကတော့ဟိုကတရားစစ်တော်ချုပ်ဟိုကအထူးအယူခံရခွင့်မရှိဘူး။အဲ့မဲ့ဒီလိုပဲကလည်းပဲသူကဥမာဝိခိခိုင်သွားတက်တယ်နော်တက်တယ်ရင်ကျွန်တော်တို့ကကယ်ရှင်းမကျဥပဒေဆိုပြီးတော့သူကဟိုလောက်တာကြီး summary dismiss ဆိုရင်အကင်းကြီးနဲ့ပတ်လို့ဆက်ဆက်ဖြေလို့ခွင့်ရှိတယ်ဒီလိုပဲလက်ခံလားလက်မခံလား
ဒေါအောင်ဆန်းစုကြည်ပေါ်မှာစွဲဆူထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်ထံတရားရုံးမှာအပတ်စဉ်တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာအမှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတို့အတွက်နောက်တစ်ကြိမ်ယုံကြိမ်ကတော့ဇူလိုင်လ6ရက်နေ့ဖြစ်ပါတယ်ရှင်
။မကင်ပြူတေးပြောပြခဲ့တာပါခင်ဗျာ။